ရွေးကောက်ပွဲတွေကျင်းပပြီးစီးသွားပြီမဲ့နိုင်ငံရေးအခြေအနေရှုပ်ထွေးနေစေဖြစ်ပါတယ်ထိုင်းနိုင်ငံမှာအစိုးရတရက်ထွက်ပေါ်လာတဲ့အခါမှာအိန္ဒိယမြန်မာနိုင်ငံနဲ့ဆက်ဆံရေးပေါ်ဘလို့ရိုက်ခတ်မှုတွေရှိလာနိုင်တယ်လဲဆိုတာတွေကိုတော့မဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်
ထိုင်းနိုင်ငံမှာတနင်္ဂနွေနေ့တုန်းကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာတော့ဘယ်နိုင်ငံရေးပါတီကမှအပြတ်အသတ်အနိုင်ရတဲ့လက္ခဏာမတွေ့ရတဲ့အတွက်ညွန်ပေါင်းအစိုးရတရက်ဖွဲ့စည်းရမယ့်အလားအလာတွေရှိနေပါတယ်။ထိုင်းစစ်တပ်အကြီးအကဲလက်ရှိဝန်ကြီးချုပ်ပရာယုတ်ချန်အိုချာနဲ့ဆက်ဆက်ရေးပြည့်ပြစ်နေတဲ့မြန်မာနိုင်ငံအနေနဲ့ထိုင်းနိုင်ငံအစိုးရတရက်တက်လာတဲ့အခါမှာအပြောင်းလဲတွေဖြစ်လာမလားဆိုပြီးအများကအာရုံစိုက်စောင့်ကြည့်နေတယ်လို့လည်းထိုင်းမြန်မာရေးကဲခန့်ဦးအောင်သူငင်းကပြောပါတယ်။
ကျွန်တော်တို့မြန်မာနဲ့ထိုင်းစစ်တပ်ရောအစိုးရရောဆက်ဆံရေးကတော့အဆင်ပြေပါလေခင်ဗျာသူတို့ပြင်တော့ဒီကျွန်တော်တို့စာပွဲရေးဦးစီးချုပ်ပေါ့နော်ဗိုလ်ချုပ်ကြီးနေအောင်လာရုံနဲ့ထိုင်းကဟိုဘရင်စီကနေပြီးတော့ခေါ်ပြီးတော့ရှုပ်ပြီးတာတွေရှိပါတယ်တလုံးကလည်းဒီထိုင်းရဲ့စာပွဲရေးဦးစီးချုပ်အဖြစ်ကိုကျွန်တော်တို့ဒီကြာချုပ်ကနေပြီးတော့ခေါ်ပြီးတော့ရှုပ်ပြီးတဲ့ကိစ္စတွေရှိတော့ဟိုတက်မတော်ချင်းဆက်ဆံရေးကပြည်လည်မှုရှိပါတယ်နောက်တစ်ခါကျတော့အစိုးရချင်းဆက်ဆံရေးမှာလည်းကျွန်တော်ချင်းချူချာကြတော့ကြောင်းလဲသွားကြမရှိဘူးလို့ထင်ပါတယ်။ဒါနဲ့တခုပဲရှိပါတယ်။ဆိုတော့အဲ့တော့ Thai မှလည်းပြောနေဆိုနေတာကတော့အခုလက်ရှိအစိုးရဖွဲ့ဖို့ကလက်ခဲတင်းနေနဲ့နည်းနည်းကြာမဲ့အနေသာရှိနိုင်တယ်ပေါ့နော်။ဆိုတော့ဒီအနေသားမှဘယ်လိုအစိုးရဖြစ်လာမလဲ။ဘာတွေဆက်လုပ်ကြမလဲဆိုတဲ့အပိုင်းမှာဟိုကြံတဲ့တစ်ဖက်ကကြတော့မသိနိုင်ဘူးဆိုတဲ့အနေသားပါ။အဲ့တော့ Thai မှလည်းပြောနေဆိုနေတာကဒီအစိုးရဖြစ်တာဘယ်လိုဖြစ်လာမလဲလို့မတိတဲ့ကြာနေတဲ့အခြေအားပေါ့နော်ဒီအခြေအားဆိုရင်ပြည်ဝရေးနည်းနည်းနှောက်နေနိုင်တယ်ပြည်ဝရေးသမားတွေလည်းဘယ်လိုဆုံးဖြတ်မှမသိဘူးရင်းနှီးမြှုပ်နှံမှုတွေလည်းနှောက်နေနိုင်တယ်ဆိုတော့ဒီလိုဝေဖန်ချက်မျိုးတော့ရှိပါတယ
်2011ခုနှစ်နောက်ပိုင်းပထမဦးဆုံးအကြိမ်ကျင်းပတဲ့ထိုင်းနိုင်ငံရဲ့ရွေးကောက်ပွဲမှာမျက်မျှတတအခြေအနေမျိုးတွေမရှိခဲ့ဘူးဆိုပြီးရွေးကောက်ပွဲလေ့လာနေတဲ့ဒေတာတွေအဖွဲ့တစ်ဖွဲ့ကလည်းဝေဖန်ထားပါတယ်ထိုင်းနိုင်ငံကရွေးကောက်ပွဲမှာရလဒ်တွေဘလို့ပဲထွက်ထွက်ထိုင်းနိုင်ငံတွေနိုင်ငံရေးတင်းမာမှုတွေကဖြည့်ရှင်းနိုင်မဲ့အခြေအနေမရှိဘူးလို့လည်းအမေရိကန်အခြေစိုက်နိုင်ငံသားဆက်ဆံရေးရာကောင်စီကလည်းမကြသေးခင်ကပဲပြောဆိုထားတာပါနိုင်ငံရေးအကဲခဲဦးအောင်သူငင်းကတော့ထိုင်းနိုင်ငံရေးပြဿနာတွေဟာပြည်ပြည်လည်လည်နဲ့အဆုံးသတ်လိုက်မယ်လို့သုံးသပ်ပါတယ
်ရွေးကောက်ပွဲပြီးတဲ့နောက်ပေါ့နော်တလားချီရောနောက်ဆုံးပြီးတော့မှအခုပါခွန်လဲသူတို့ရွေးကောက်ပွဲနောက်ဆုံးရလဒ်တွေချုပ်ပြန်ကြေညာမယ်ဆိုတော့ဟိုတန်လျာဖြစ်စဉ်တွေအကြောင်းဖြစ်လာတာပေါ့တော့အဲ့ဒီမဆိုင်ငယ်ကလည်းဒီရွေးကောက်ပွဲကော်မရှင်နဲ့ပတ်သက်လို့ဝေဖန်မှုတွေရှိပါတယ်ဆိုတော့သူတို့ကနိုင်ငံတကာလေးလံမှုတွေကိုခွင့်မပြုဘူးဆိုတော့အဆမျိုးတွေလည်းငကူကရှိတယ်နောက်ဒီရွေးကောက်ပွဲကော်မရှင်ကဟိုဘလောက်သမာသမတ်ကြမလဲပေါ့နော်ဆိုတော့ဒီကိစ္စနဲ့လည်းပတ်သက်လို့ပြောရတဲ့အခြေအနေတွေတော်တော်ရှိတာ။ဆိုတော့တခုကတော့ဟိုဘာပဲဖြစ်ဖြစ်ဟိုကျွန်တော်ကနေဟိုအေးချမ်းချမ်းနဲ့တော့ဒီစက်တနာတွေသူတို့ရှင်းသွားလို့ရမယ်တော့ထင်ပါတယ်ခင်ဗျာ
။ထိုင်းဝန်ကြီးချုပ်ကတော့အစိုးရတစ်ဖွဲ့စည်းတဲ့လုပ်ငန်းစဉ်မှာပါဝင်မှာမဟုတ်ကြောင်းအစိုးရတစ်ပေါ်ပေါက်တဲ့အထီးဝန်ကြီးချုပ်အဖြစ်တာဝန်ယူမှာဖြစ်ကြောင်းဒီကနေ့ပဲကြေညာခဲ့တာပါ။ထိုင်းစစ်တပ်နဲ့ဆက်ဆက်တဲ့ဖလမ်ပရာချက်ပါတီကတော့ဝန်ကြီးချုပ်ကိုသူတို့အစိုးရဖွဲ့တဲ့အခါမှာဝန်ကြီးချုပ်အဖြစ်အမည်စရင်းတင်ထားတာဖြစ်ပြီးတော့အစိုးရဖွဲ့နိုင်ရေးအတွက်အောက်လွှတ်တော်အမှတ်နေရာ900မှ250နေရာရဖို့ခန့်မှန်းထားကြောင်းပြောဆိုထားပါတယ်။